ပြည်ထောင်ဝင်ကြီးလစ်ထရပ်စ်ရဲ့မူလစီးပွားရေးစီမံကိန်းကလွဲမှားနေတယ်လို့ထင်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ထရပ်စ်ရဲ့အစီအစဉ်ကြောင့်ဗြိတိသျှငွေကြေးပေါင်စတာလင်ရဲ့တန်ဖိုးကထိုးချသွားခဲ့တာပါ။အမေရိကန်အနောက်ဘက်ကမ်းခြေအော်ရီဂွန်ပြည်နယ်မှာအုပ်ချုပ်ရေးမှုနေရာအတွက်တီနာကိုတက်ရဲ့မဲဆွယ်စည်းရုံးပွဲအတွက်သွားရင်သမ္မတဘိုင်ဒန်ကမနေ့စနေအောက်တိုဘာလ15ရက်နေ့ကပြောသွားတာဖြစ်ပြီးအခုလိုယူဆသူကလည်းသူတယောက်တည်းမဟုတ်ဘူးလို့ဆိုပါတယ်။ဒါပေမဲ့အင်ဂျူရောကတော့ပြည်ထောင်ဝင်ကြီးချုပ်ကြုံထွေးနေရတဲ့ပြဿနာတွေပေါ်ဝေဖန်ပြောကြတာမရှိပါဘူး။အမေရိကန်ဒေါ်လာအားကောင်းလာတာနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကိုမေးတဲ့အခါမှာတော့သူဒေါ်လာနဲ့အားကောင်းမကောင်းနဲ့ပတ်သက်လို့ပူပန်တာမဟုတ်ပဲကြံတဲ့ကမ္ဘာဒေသအတွက်ပူပန်တာပါလို့ပြောသွားပါတယ်။ဒီတိုင်းမှာတချို့အခွန်တွေတက်ဖို့ရှိပြီးအစိုးရအသုံးစိမ့်နဲ့ပတ်သက်လို့တင်းကျပ်တဲ့ဆုပ်ဖြတ်ချက်ချဖို့လိုအပ်နေတယ်လို့ပြည်ထောင်ဗန်ဒိုင်းဝင်ကြီးအသစ်ဂျယ်မီဟန်ကစနေနေ့အစောပိုင်းကပြောခဲ့ပါတယ်။ရခင်ဗဒိုင်းဝင်ကြီးကိုတောက်ချနေတဲ့ကပြည်ထောင်ဝင်ကြီးချုပ်ကဖယ်ရှားခဲ့တာပါ။အီရန်နိုင်ငံမှာလမ်းတွေပေါ်ထွက်ဆန္ဒပြနေကြသူတွေရဲ့တတိကိုလည်းအံ့ဩပြီးတဲ့အကြောင်းအမေရိကန်သမ္မတဘိုင်ဒန်ကဆိုပါတယ်။